အဂရီလိုက်စားမှုစန့်ကျင်ရေးအဖွဲ့ကြီးတစ်ဖွဲ့ဖြစ်တဲ့ Transparency International ရဲ့2006ခုနှစ်အဂရီလိုက်စားမှုမှတ်တမ်းပြုစုချက်အစီရင်ခံစာထွက်ပေါ်လာပါတယ်။ဒီနှစ်မှာတော့ကမ္ဘာနိုင်ငံပေါင်း163နိုင်ငံကိုလေ့လာမှတ်တမ်းပြုစုထားတာပါ။အဂရီလိုက်စားမှုအများဆုံးဟေတီနိုင်ငံကအမှတ်စဉ်163မှာရှိပြီးတော့မြန်မာနိုင်ငံကတော့အမှတ်စဉ်162မှာရှိနေပါတယ်။ဒီအစီရင်ခံစာထုတ်ဝေတဲ့ Transparency International ရဲ့အာရှပစိဖိတ်ရေးရာဒါရိုက်တာမစ္စတာပါစကာဆာဘီကိုမြန်မာနိုင်ငံရဲ့အာဂဒီလိုက်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းခဲ့ပါတယ်။2003ခုနှစ်ကစပြီးတော့မြန်မာနိုင်ငံကိုအာဂဒီလိုက်စားမှုလိလာရေးစီရင်မှာထည့်သွင်းခဲ့တဲ့အတွက်ပြီးခဲ့တဲ့၄နှစ်အတွင်းမှာမြန်မာနိုင်ငံရဲ့အာဂဒီလိုက်စားမှုအခြေအနေဘယ်လိုပြောင်းလဲမှုရှိခဲ့ပါသလဲလို့မေးမြန်းရမှာတော့Mr. Pascal Sabiga.
Myanmar has been at the bottom of the CPI for several years. It's not the
same. Myanmar has been at the bottom of the CPI for several years. It's not the same. Myanmar has been at the bottom of the CPI for several years.သုံးညကနေ30အထိပေးထားရမှာ30ကအာဂရီလိုက်စားမှုအကင်းဆုံးနဲ့သုံးညကအာဂရီလိုက်စားမှုအများဆုံးဖြစ်ပါလေမြန်မာနိုင်ငံဟာဒီအမှတ်ပေးစနစ်ထဲမှာ 1.6 ကနေ 1.9 ကြားထဲမှာပဲအဆင့်တစ်ဆိုင်ရှိနေခဲ့တာပါဒါကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာအာဂရီလိုက်စားမှုတွေစူးစူးဝါဝါဆက်တိုက်ရှိနေတယ်လို့ကျွမ်းကျင်သူတွေကလက်ခံထားတဲ့သဘောပါပဲလို့ပြန်လည်ဖြေကြားသွားပါလေအခုလိုအာဂရီလိုက်စားမှုအဆိုးဝါးဆုံးအဆင့်မှာရှိနေတဲ့အချက်ဟာဘာကိုဆိုလိုပါသလဲမြန်မာနိုင်ငံဟာအာဂရီလိုက်စားမှုအများဆုံးနိုင်ငံလို့ဆိုလိုပါသလား
It means that the people are before everything victim of very very weak national institutions
ဒါဟာဘာကိုပြဆိုနေသလဲဆိုတော့ပြည်သူလူထုတွေဟာအင်မတန်အားနည်းတဲ့မခိုင်မာတဲ့နိုင်ငံတော်အဖွဲ့အစည်းအောက်မှာဒုက္ခရောက်နေတယ်ဆိုတာကိုပြတာပါပဲဖြစ်နိုင်တာကတော့အစိုးရအရာရှိတွေနဲ့နိုင်ငံရေးသမားတွေနိုင်ငံရေးမှာအာဏာရှိသူတွေဟာအာဂရီလိုက်စားမှုကိုရပ်တန့်လိုတဲ့ဆန္ဒမရှိတာပါပဲမြန်မာနိုင်ငံရဲ့အာဂရီလိုက်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့အမှတ်ပေးတဲ့အခါမှာဘယ်အချက်တွေကိုအခြေခံခဲ့ပါသလဲဘယ်သူတွေရဲ့ပြောဆိုမှုကိုအခြေခံပြီးဆုံးဖြတ်ခဲ့ပါသလဲလို့မေးမြန်းရမှာတော့
The CPI is based on three surveys one is by the Economist Intelligence Unit
လေလာမှု3ခုအပေါ်မှာအခြေခံခဲ့ပါတယ် Economic Intelligence Unit လို့ခေါ်တဲ့စီးပွားရေးမှတ်တမ်း Merchant International Group လို့ခေါ်တဲ့နိုင်ငံတကာကုန်သွယ်ကြီးများအဖွဲ့နဲ့ World Market Research Center လို့ခေါ်တဲ့ကမ္ဘာဈေးကွက်သုတေသနဌာနတို့ရဲ့လေလာသုံးသပ်ချက်တွေအပေါ်အခြေခံထားတာပါကျွန်တော်တို့ရဲ့အစီရင်ခံစာဟာလေလာမှုတွေကိုစုပေါင်းထားတဲ့လေလာသုံးသပ်ချက်လို့ပြောနိုင်ပါတယ်ဒါဆိုရင်ဒီအဂရီလိုက်စားမှုမှတ်တမ်းတွေကိုဘယ်သူတွေကအထောက်အထားပြုပြီးအသုံးပြုပါသလဲ
By different stakeholders in the world to get a better understanding of what they are dealing with when they are
ဘာအရေးရကယင်းနှိမ့်နှံသူတွေအသုံးပြုပါလေဥပမာစီးပွားရေးယင်းနှိမ့်နှံမယ်ဆိုရင်အဲ့ဒီနိုင်ငံရဲ့အခြေအနေကိုပုံမနားလည်သိရှိနိုင်ဖို့မြန်မာနိုင်ငံလိုအဂတိလိုက်စားမှုမှတ်တမ်းမှာအမှတ်အနည်းဆုံးရထားတဲ့နိုင်ငံမျိုးမှာစီးပွားရေးယင်းနှိမ့်နှံလူသူတွေနဲ့မြန်မာနိုင်ငံနဲ့ဆက်သွယ်ရမယ့်ဘယ်အဖွဲ့အစည်းကမဆိုမြန်မာနိုင်ငံမှာလက်ပီးလက်ယူမှုတွေရှိနေတယ်ဆိုတာကိုသတိကြီးကြီးထားကြရမှာဖြစ်တယ်လို့ပဲမိမိတွားရောက်လှုပ်ဆောင်မဲ့အဖွဲ့အတွင်းမှာလည်းလက်ပီးမှုတွေကိုကာကွယ်တားဆီးနိုင်တဲ့နည်းလမ်းတွေကိုကြိုတင်ပြင်ဆင်ထားဖို့လိုအပ်ပါတယ်လို့မစ္စတာဆာဘီကပြောပါတယ်ဒီလိုဆိုရင်ဒီမှတ်တမ်းဟာအာဂဒီလိုက်စားမှုဆိုးဝါးတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့သဘောထားအမြင်တွေဆုံးဖြတ်မှုတွေအပေါ်အကျိုးသက်ရောက်မှုရှိမယ်လို့ထင်ပါသလားလို့မေးမြန်းရမှာတော့
It's clear that some organizations, institutions, governments have tried to use corruption score to determine which country should receive aid or should not
တချို့အဖွဲ့အစည်းတွေတတိပုဂ္ဂလတွေအစိုးရတွေကဒီအဂရီလိုက်စားမှုအမှတ်တွေကိုကြည့်ပြီးတော့ဒီနိုင်ငံတွေကိုအကူအညီပေးသင့်မပေးသင့်ဆုံးဖြတ်တာတွေရခင်ကရှိခဲ့ပါတယ်။ဒါပေမဲ့ Transparency International ကတော့ဒီလိုမဖြစ်စေချင်ပါဘူး။ဒီနိုင်ငံတွေကစီးရဲမွေးတည်မှုနဲ့အဂရီလိုက်စားမှုတွေတဝဲနယ်လေဖြစ်နေတဲ့အနေကနေပြောင်းလဲလာအောင်လို့အကူအညီပေးဖို့လိုအပ်ပါတယ်။ယင်းနှိမ့်နှံဖို့တွားတဲ့နဲ့မတွားတဲ့မှုလို့လဲကျွန်တော်တို့ကအကြံမပြုပါဘူး။ ဒါပေမဲ့သွားခဲ့မယ်ဆိုရင်တော့အဂတိလိုက်စားမှုကိုဆန့်ကျင်တားဆီးမယ်ဆိုတဲ့အသိစိတ်ဓာတ်နဲ့ဝင်ရောက်ဖို့လိုအပ်ပါတယ်။တစ်ချိန်တည်းမှာပဲကိုဟာအုတ်ချုပ်ရေးမှာအင်မတန်အားနည်းတဲ့မခိုင်မာတဲ့နေရာကိုရောက်နေတယ်။ဒါကြောင့်မိမိတို့လှုပ်ဆောင်သမျှအားလုံးအပေါ်မှာတစ်ချိန်လုံးပြန်လဲစီစစ်ဖို့အပြင်းပြန်အလှန်လှန်စစ်ဆေးဖို့လိုအပ်တယ်ဆိုတာကိုသိနေဖို့ပါပဲလို့မစ္စတာဆာဘီကပြောပါတယ်။အခုဒီမှာပြီးတဲ့နိုင်ငံ163နိုင်ငံကအစ်စ်နွေနဲ့အမှတ်တွေကိုတွေ့ရပါတယ်။ဘယ်အချက်ဟာပိုပြီးအရေးကြီးပါသလဲ
။ When a country scores below 3, what we want to say to this country is that their corruption is perceived as being endemic.
နိုင်ငံတွေကိုအစင်လိုက်စီထားပေမဲ့ဒါကိုကြည့်ပြီးတော့အဂတိလိုက်စားမှုအစ်စ်ဘယ်လောက်ရှိတယ်လို့ပြောတာနဲ့အတိပဲမပြည့်စုံပါဘူးတကယ်ကြည့်ရမှာကအမှတ်ဖြစ်ပါလေ၃ညကနေ30အထိပြီးထားရမှာသုံးမှတ်အောက်ပိုင်းရရှိတဲ့နိုင်ငံတွေဟာသူတို့နိုင်ငံတွေမှာအဂတိလိုက်စားမှုအကြီးအကျယ်ပြန့်နှံ့ဖြစ်ပွားနေတယ်လို့ယူဆလို့ပါပဲအဂတိလိုက်စားမှုနဲ့ဆင်းရဲမွေးတည်မှုဟာဆက်ဆက်နေတယ်လို့ Transparency International ကယူဆပါသလား
I think we are convinced that there is a relationship between corruption and
ဒီခုကြားမှာအဆက်အသက်ရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။တခုကနောက်တခုအပေါ်မှာအကျိုးသက်ရောက်နေတာပါပဲ။အာဂတိလိုက်စားမှုတရှိနေတယ်ဆိုတဲ့အချက်ဟာအဓိကကတော့အုတ်ချုပ်မှုညံ့ဖျင်းအားနည်းလို့ပါပဲလို့မစ္စတာဆာဘီကပြန်လည်ဖြေကြားသွားပါတယ်။အာဂတိလိုက်စားမှုအခြေအနေဆိုးဝါးတဲ့နိုင်ငံတစ်နိုင်ငံဟာဒီပြဿနာကိုကင်တွယ်ဖြေရှင်းဖို့လွယ်ကူပါမလားလို့မေးမြန်းရမှာတော့
corruption can be curbed, can be dealt with.
အဂတိလိုက်စားမှုဆိုတာဖြေရှင်းလို့ရတဲ့ပြဿနာပါ။အာရှပစိဖိတ်မှာဆိုရင်တောင်ကိုရီးယားဟာပြီးခဲ့တဲ့၈နှစ်ကနေမတူတော့ဘဲနဲ့ဒီနှစ်မှာဆိုရင်အဆင့်၄၂နဲ့အမှတ်ကတော့5.1ရနေပါပြီ။ဒါဟာပြောင်းလဲတိုးတက်လာတဲ့တာရကပါပဲ။အစိုးရရဲ့မူဝါဒထဲမှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုထည့်သွင်းပြီးတော့ပြင်းပြင်းထန်ထန်လှုပ်ဆောင်လာတဲ့ရလတ်ပါပဲ။Transparency International အနေနဲ့ကတော့အဂတိလိုက်စားမှုပြဿနာတွေကိုလေးလေးနက်နက်ဖြေရှင်းမယ်ဆိုတော့ဆုံးဖြတ်ချက်ရှိတဲ့နိုင်ငံတွေအားလုံးနဲ့အတူလက်တွဲလှုပ်ဆောင်ဖို့အသင့်ပါပဲလို့အဂတိလိုက်စားမှုတိုက်ဖြတ်ရေးနိုင်ငံတကာအဖွဲ့ကြီးရဲ့အာရှပစိဖိတ်ရေးရာဒါရိုက်တာမစ္စတာပါစကောဆာဘီက RFA ကိုပြောကြားသွားပါတယ်ရှင်။